ပညာရေးကဏ္ဍကလည်းရောဘလို့ရှိသလဲဆိုတာကြည့်ရအောင်ပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ကြာလာတဲ့အချိန်မှာမြန်မာပညာရေးကဏ္ဍတည်တည်တသာကိုထိခိုက်လာနေပြီးလာမယ့်နှစ်တွေအတွင်းမှာနလန်ပြန်ထူဖို့အတော်ကိုရုန်းကန်ရလေအောင်မယ်လို့ပညာရေးဝန်ထမ်းတချို့နဲ့ကျောင်းသားမိဘတချို့ကသုံးသပ်ကြပါတယ်အာဏာသိမ်းတစ်နှစ်ပြည့်ကာလသုံးသပ်ချက်စုစည်းထားတာကိုဆက်လက်နားဆင်နေပါပြီမြမပညာရေးကဏ္ဍကိုအရင်ရှိခဲ့တဲ့အနေအထားတွေကနေပြန်လည်မြင့်တင်ဖို့ဆိုပြီးကမ္ဘာ့ဘဏ်တို့ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအဖွဲ့ JICA ရဲ့အကူအညီနဲ့ NLD အရသာအစိုးရလက်ထက်မှာပညာရေးပြုပြင်ပြောင်းလဲမှုလုပ်ခဲ့တာပါအလွတ်ကျက်ပညာသင်စနစ်ကနေဖယ်ခွာပြီး Critical Thinking ဝေဖန်ပိုင်းခြားတတ်မှုကိုလေ့ကျင့်ပေးတဲ့ပညာရေးလမ်းကြောင်းမှာကျောင်းသားရောဆရာဆရာမတွေပါတက်ကြွစွာပါဝင်ခဲ့ကြပါတယ်ဒီအခြေအနေတွေကနေ2021ဖေဖော်ဝါရီ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးချိန်ကစပြီးအခုလိုတစ်နှစ်ပြည့်ကာလကိုပြန်ကြည့်ရင်အနာဂတ်ပညာရေးကဏ္ဍဟာစိုးရိမ်စရာအခြေအနေရှိတယ်လို့ပြောလာသူကမကွေးတိုင်းပညာရေးဦးစီးဌာနစီရီယမ်ဝန်ထမ်းဖြစ်သူမတ်ဆန်းနွယ်ဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ပြောရလို့ရှင်တော့ဒါအခြေခံမှာအခုနောက်ပိုင်းဆိုလို့ရှိရင်ဒီအရသာဆိုးရွားဖြစ်သွားတဲ့အချိန်မှာပေါ့နော်တင်ဦးရပို့ပြီးတော့ကောင်းလာတယ်။အဲ့တင်ဦးတွေကိုတင်ဖို့အတွက်ဆရာမတွေဆိုလည်း training တွေအများကြီးပေးထားတာပေါ့နော်။အဲ့တင်ဦးကဆိုလို့ရှိရင်အင်္ဂလိပ်စာတွေတင်ထားမှာဆိုလို့ရှိရင်နိုင်ငံတကာနဲ့အရင်ကြီးမရှင်းနိုင်တော့မှငကို level ထဲတော့မြင့်လာတဲ့တင်ဦးတွေမျိုးပေါ့နော်။အဲ့တော့အခုလဲကြတယ်ကြာကလေးကအဲ့ရဲ့တင်ဦးကိုလည်းအတိအဝါမတင်ရတော့တချို့ရကြတော့မိဘတွေကလည်းတော့အကြောင်းမအဖို့လို့ဖြစ်သွားတဲ့အတွက်ကြောင့်မို့အဲ့ရဲ့ကလေးတွေဟာအပြင်းမဲ့ကိုလုံးဝရောက်သွားပြီ။နောက်ပြီးရတဲ့အခါကျတော့ရှင်အခုကလေးတွေဆိုလို့ရှင်ရှစ်တန်းကိုယ်တန်းဆိုငကိုကနေကွာအဲ့အရွယ်ကလေးရပါဗျာဗမာပြည်ပါဆိုလို့ရှင်တော့မှဒီကြောင်းထွက်လုံးများနေတဲ့ကလေးမျိုးအရွယ်ဖြစ်နေရပါတော့အခုလိုမျိုးအနေထားဆိုပူအောင်ဆိုးသေးရအခုကြောင်းထွက်လုံးများတဲ့ထောက်ကဘယ်လိုပြီးပါဆိုအဲ့တက်ကူကကလေးကြီးပါပါသွားပြီကလေးတွေဟာအများကြီးကိုပဲအကြောင်းပြပါကိုရောက်သွားတဲ့အတွက်ကြောင့်လို့နိုင်ငံအတွက်လည်းမကောင်းဘူးသူတို့တွေအတွက်လည်းမကောင်းဘူးလို့ကျွန်မတော့လို့ထင်ပါတယ်ရှင
်ကလေးတွေကြောင်းတက်ကြဖို့စစ်ကောင်စီကစော်ဩခဲ့ပေမဲ့လက်တွေ့မှာသုံးပုံတပုံဝန်းကျင်လောက်သာကျောင်းအပ်သူရှိတယ်လို့ကျောင်းသားမိဘတွေနဲ့ပညာရေးလောကစောင့်ကြည့်သူတွေကပြောပါတယ်အနာဂတ်မှာတန်းပြီကိုတည်ဆောက်မဲ့သူတွေစာသင်ကမ်းနဲ့အခုလိုဝေးနေတာကကောင်းတဲ့လက္ခဏာမဟုတ်ဘူးလို့အေယာဝတီတိုင်းကအငိမ့်သားကျောင်းအုပ်ကြီးဦးဟန်လွင်ကသုံးသပ်ပါတယ
်မြန်မာနိုင်ငံရဲ့ပညာရေးကတော့လေအာဏာသိမ်းပြီးတဲ့တနည်းမှာကျောင်းမနေတဲ့ကျောင်းသားလည်းများတယ်နောက်တစ်ချက်ကတချို့ချမ်းသာတဲ့လူတွေကတော့ပညာရေးနဲ့ပတ်သက်လို့ကိုရီးယားတင်ရတယ်ဂျပန်တင်ရတယ်အင်္ဂလိပ်စကားပြောတင်ရတယ်ပေါ့နော်အဲ့ဒီပေါ်မှာအတတ်ပညာတခုတော့ရသွားမယ်လို့ယူဆပါရဲ့အတတ်ပညာတော့မရှိဘူးပေါ့ဒီဘက်ကလည်းပထားကြဘူးစိတ်မချကြဘူးပေါ့နော်အားလုံးကအနာဂတ်ကာလမှာပညာရေးကမင်းကြတော့တာသိကြပါပြီ
မွန်ပြည်နယ်ကအထက်တန်းကျောင်းတစ်ခုမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမည်မဖော်လို့သူဆရာမတူဦးကလည်းပညာရေးကဏ္ဍနေကြသွားပုံသူ့ကိုယ်တွေကိုပြောပြပါတယ်
အကောင်လုံးပညာရေးရဲ့တပိုင်းတစားတွေဖြစ်ကုန်ချုပ်ကလေးလုံးဝမတက်ဥက30ရာခိုင်နှုန်းလောက်တောင်မတက်ဘူးလေကျောင်းကမွန်ပြည်နယ်မှာပဲကျောင်းကတက်ရကျော်လောက်ပေးထားတယ်လုံးဝမဖွင့်နိုင်တဲ့ကျောင်းတွေတပုံကြီးပါဟိုသခိုင်းလို့ပါလို့ဆိုရင်ပူအောင်ဆိုးသေးတယ်လေမကွေးလို့ဆိုရင်ကျောင်းပေါင်း800ကျော်လောက်ပေးထားတာတန်းပြီးနဲ့ချီပြီးတော့မှအများကြီးဆုံးရှုံးတာပေါ့အများကြီးဆုံးရှုံးတဲ့ပညာရေးကဒီ3-5နှစ်နဲ့တူတူလောက်ထားတာကြီးကအခုကဖေဖေလေးပြန်ဖြစ်ကုန်တာပေါ့
မိမိသားသမီးကိုပညာရစေခြင်းလွန်းလို့လူတွေဝေဖန်နေတဲ့ကြားကပဲကြောင်းအပ်ခဲ့တဲ့ရန်ကုန်မြို့ကအထက်တန်းကျောင်းသားတူဦးရဲ့ဖခင်ဦးမင်းဦးကတော့ဒီစာသင်နှစ်မှာကျောင်းတက်သူနေတာကြောင့်ဆယ်တန်းအောင်တဲ့အခါတံမွေးဝမ်းကျောင်းပညာသင်တက်ကတူတစ်ခုခုကိုဝင်ခွင့်ရဖို့အရင်နှစ်တွေကတည်းကပိုမိုလွယ်ကူလာလိမ့်မယ်လို့မျှော်လင့်ပါတယ
်။ကျောင်းထားတဲ့မိဘတစုတိုင်းဒီအစိုးရထောက်ခံတဲ့လူတွေမဟုတ်ကြဘူး။ကိုသားသမီးပညာရေးအတွက်ပဲရည်ရွယ်ပြီးတော့ထားကြတာ။တခုပဲရှိတယ်တက်တက်ကလေးနေသွားတဲ့အတွက်ကြောင့်အောင်တဲ့ကလေးလည်းနေမှာဖြစ်သလိုကြတဲ့ကလေးလည်းနေမှာပဲဒီစေတန်းအောင်တဲ့ကလေးပြနေသွားတဲ့ခါကျတော့ institute မှာနေသွားတော့ပညာတတ်ထွက်လာမဲ့ဥကြီးကတော့ရော့သွားမှာဒီအရင်တော့လို့အမတ်စစ်စံတော့ပျောက်သွားမလားမသိဘူးဟိုမှာဆက်ပြိုးရေးတက်ကတူလို့ဆက်မှုတက်ကတူလို့စီတက်ကတူလို့ပေါ့ဦးစီတက်ကတူဆိုလည်းနောက်နေ့ဆိုရင်ဘယ်လိုလုပ်မလဲသူတို့ကျင်ညာတယ်လေ chemistry ရယ် bio ရယ် english ရယ် decision မှာရှိတယ်ဆိုလို့ရှိရင်စေချောင်းကိုရှောက်ခွင့်ရှိတယ်လေဆိုတော့ chance ကြီးပြောင်းသွားတယ်အဲဒီသူနဲ့တင်တော်တဲ့ institute တခုကိုရောက်ဖို့ကြတော့နည်းနည်းချင်းနေပို့ကောင်းလာတယ
် CDM လုတ်ထားတဲ့တက္ကသိုလ်ဆရာမတူကလည်းလက်ရှိပညာရေးကဏ္ဍဟာယိုယွင်းနေကြလာတာကြောင့်ဒီကာလမှာကျောင်းပြီးဘွဲ့ရသွားတဲ့ကျောင်းသားတွေရဲ့အရေးချင်းကလူမှုအတိုင်းအဝိုင်းကြားပြန်လဲကျင်လဲတဲ့အခါစိုးရိမ်ဘွဲ့ရအခြေအနေတွေရှိလာနိုင်တယ်လို့သုံးသပ်ပါတယ
် CDM လုတ်လိုက်တာကအခုအချို့ကျောင်းတွေမှာကြတော့သုံးပုံတစ်ပုံချို့မှကျတော့ထက်ဝက်ပေါ့နော်အဲ့တော့ရှိတယ်တက္ကသိုလ်တွေမှာလေ ဘယ်လိုပြောမလဲ CDM ရဲ့အောင်မြင်မှုကတော့ပြောမနေနဲ့တော့အဲ့ဒီမှာဆရာဆရာမတွေမလုံလောက်ဘူးအခုတင်နေတဲ့ထဲမှာဆိုလို့ရှိရင်ဘာသာရတဲ့မှာဆိုရင်တော်တော်လေးကိုအားနည်းခုံတဲ့သဘောရှိတယ်အဲ့လိုမျိုးဟိုအတမွေဝန်ကြောင့်တက္ကသိုလ်တွေဆိုတာကလက်တွေ့မှာ apply လုပ်ရတဲ့ကဏ္ဍတွေရှိတဲ့ခါကျတော့အဲ့မှာဆိုလို့ရှိရင်ဒီလိုရေသွေးမပြည့်တဲ့ကျောင်းသားတွေအမွေထုတ်ထားတဲ့နောက်တော့နော်အတိုင်းကြီးမှာဆိုရင်အများကြီးနင်းနာမှုတွေရှိလာနိုင်တယ်လို့ပြောဆပါတယ်အဲ့ဒီ list တော်တော်လေးကိုကြီးပါတယ
်ပညာရေးကဏ္ဍတိုးတက်မှုအတွက်ဘယ်လိုအစီအစဉ်တွေနဲ့တာဝန်ယူဆောင်ရွက်သွားမလဲဝန်ကြီးဌာနရဲ့စိုးရိမ်မှုတွေကဘာတွေလဲဆိုတာကိုမေးမြန်းနိုင်ဖို့ပညာရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားခြင်းမရှိခဲ့ပါဘူးမြန်မာနိုင်ငံမှာမူလတန်းအလယ်တန်းအထက်တန်းနဲ့ဖုန်းတော်ကြီးတင်စာတင်ကျောင်းတွေအပါအဝင်ကျောင်းပေါင်း 48,000 ကျော်ရှိပြီးနိုင်ငံတကာကလာဖွင့်တဲ့ကျောင်းပေါင်း 40 ရှိပါတယ်။တက္ကသိုလ်ကောလိပ်အဆင့်ကျောင်းပေါင်းက 90 ဝန်းကျင်ရှိပါတယ်။အခုတော့နိုင်ငံရေးမတည်ငြိမ်မှုကြောင့်ကျောင်းအတော်များများပိတ်ထားရပါတယ်ခင်ဗျာ။